အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အတွက်အိန္ဒိယကဆုံးဖြတ်ချက်ရတဲ့ပတ်သက်လို့သဘောမကျကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖွဲ့ UNHCR ကပြောကြားသွားခဲ့ပါတယ်။ဒုက္ခသည်ဖြစ်တဲ့ခုလုံကျင်တဲ့သူတွေကိုဘာကြောင့်အခုလိုမျိုးပြန်ပို့ရတယ်လဲဆိုတာအိန္ဒိယတာဝန်ရှိသူတွေကိုမင်းမြန်ထားတယ်လို့ UNHCR ကပြောပါတယ်။ဒီလိုမျိုးရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပို့တာ၃လအတွင်းမှာဒုတိယမြောက်ဖြစ်ကြောင်းဒီကိစ္စကို UNHCR ကသဘောမတူကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်ရဲ့ပြောခွင့်ရသူဖာဟန်ဟတ်ကတောက်ကြောင်လေးကလည်းပြောသွားခဲ့တာပါ။အိန္ဒိယမှာ UNHCR နဲ့ဒုက္ခသည်စီရင်နှက်ပုံတင်ထားတဲ့မိသားစုတို့ကိုပြီးခဲ့တဲ့ဇာတာဘရူးနီကပဲပြန်ပို့လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့တရားမဝင်ခိုးဝင်မှုနဲ့2013ခုနှစ်ကလေးကသူတို့ကိုအာတန်ပြည်နယ်မှာထောင်ချထားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ UNHCR ကအိန္ဒိယအာဏာပိုင်တွေကိုအကြမ်းကြီးပြန်ကြားပေးမယ်လေ။သူတို့ကဘာမှတုံ့ပြန်လာတာမရရှိဘူးလို့လည်းကုလသမဂ္ဂကဆိုပါတယ်။ပထမတစ်ခေါက်2018အောက်တိုဘာမှာလေရိုဟင်ဂျာအမျိုးသား9ဦးကိုအိန္ဒိယကရခိုင်ပြည်နယ်ကိုပြန်ပို့ခဲ့တယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမှာ UNHCR နဲ့ဒုက္ခသည်အဖြစ်နဲ့မှတ်ပုံတင်ထားတဲ့ရိုဟင်ဂျာ18000လောက်ရှိပါတယ်ရှင်။